အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံအကြားမဟာဗျူဟာဆက်ဆံရေးပုံမူခိုင်မာအောင်တည်ဆောက်နေခြင်းအရှိတရုတ်ပင်လယ်နဲ့ထိုင်ဝမ်တဝိုက်တရုတ်စစ်တပ်ရဲ့ချင်းချောက်မှုတွေကိုဟန်တားဖို့ဆောင်ရွက်မဲ့အစီအစဉ်တွေချပြတဲ့ပူးတွဲကြေညာချက်မနေ့ကထုတ်ပြန်ပါတယ်။ဂျပန်နိုင်ငံအိုကီနာဝါကျွန်းကအမေရိကန်ရစ်တပ်ကိုအတိမတ်ပြူရေးအာကာသနဲ့အစစ်မြင့်စစ်ရေးနည်းပညာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တွေပါဝင်ပါတယ်။
We applaud Japan's pledge to double defense spending by 2027. Japan's strategies align closely.
2029ခုနှစ်မှာကာကွယ်ရေးအသုံးစရိတ်နှစ်ဆတိုးမဲ့ဂျပန်နိုင်ငံရဲ့ဆုံးဖြတ်ချက်ကိုကျူးဆိုပါတယ်။ဂျပန်နိုင်ငံရဲ့မဟာဗျူဟာဟာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလူညုံရေးနဲ့နှိစကန့်ညီတဲ့မဟာဗျူဟာဖြစ်ပြီးနှစ်ခုစလုံးရဲ့အဓိကစင်ခွန်မှုတွေကိုရှာဖွေရင်းဘလို့ထိရောက်အောင်လှုပ်ဆောင်ကြမလဲဆိုတာကိုလည်းအဖြေရှာဖို့ဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကမနေ့ဇန်နဝါရီလ10ရက်နေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမှာကျင်းပတဲ့တင်းနေတာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဒါဟာမနေ့ပြန်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတို့ဝါရှင်တန်မြို့တော်မှာမတွေ့ဆုံခင်ကြိုတင်ကျင်းပတဲ့တင်းနေတာရှင်းလင်းပွဲဖြစ်ပြီးဂျပန်နိုင်ငံသားရေးဝန်ကြီးယိုရှိမတ်ဆာဟာယာရှိနဲ့အတူအမေရိကန်နိုင်ငံသားရေးဝန်ကြီးတွေလည်းမနေ့ကတင်းနေတာရှင်းလင်းပွဲကိုတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။